မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားဝင်ထောက်ထားမရှိတဲ့ရွှေပြောင်းလူသမားတွေကိုနှိမ်နင်းရမှာဒီလာထဲမှာတင်3000ကျော်ဖမ်းဆီးလိုက်တဲ့အတွက်ဒေသတွင်းမှာကောက်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်လာနေပါတယ်။ရွှေပြောင်းလူသမားတွေတရားဝင်မပုံတင်စီးရင်သွင်းတဲ့အစီအစဉ်ပြီးခဲ့တဲ့ဇွန်လကမှအဆုံးသတ်ခဲ့ပြီးတဲ့နောက်တရားဝင်နေထိုင်သူတွေကိုဖမ်းဆီးမှုတွေစတင်ခဲ့ရမှာဇူလိုင်လ17ရက်နေ့ထိဆိုရင်3100ကျော်ရှိခဲ့တဲ့အကြောင်းမလေးရှားလူမှုကြီးကြပ်ရေးကပြောဆိုထားတာပါ။ဖမ်းဆီးခံရသူတွေထဲမှာအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပြီးမြန်မာနဲ့အင်ဒိုနီးရှားနိုင်ငံသားတွေလည်းအများအပြားပါဝင်ပါတယ်။တရားမဝင်အလုပ်သမားတွေကိုအကြီးအကျယ်ဖမ်းဆီးနေနေမှုတွေကြောင့်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကတက်ကြွအလို့ရှာသူတွေသာမကဒေသတွင်းကလွတ်တော်ကိုယ်စားလှယ်နိုင်ငံရေးသမားတွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြတာပါ။လူခွင့်ဆိုင်ရာအာဆီယံလွတ်တော်အမှတ်များဖွဲ့ကတော့တိုင်းပြည်မှာတရားမဝင်အလုပ်သမားရေတွက်ကိုရှော့ချနေတာနဲ့အားနည်းတဲ့သူတွေပေါ်ဖိနေတာမျိုးမဖြစ်တဲ့အကြောင်းဒီကနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တရားဝင်ထောက်ထားမှရှိတဲ့ရွှေပြောင်းလူသမားတန်းတဲ့ချီရှိမယ်လို့ခန့်မှန်းထားတဲ့မလေးရှားနိုင်ငံမှာခုနောက်ဆုံးအာနာဘန်ရဲ့ဖမ်းဆီးမှုတွေအတွင်းတရားမဝင်လူသမားတွေကိုငှားရမ်းခိုင်းစင်မှုနဲ့အလို့ရှင်60ကျော်ကိုလည်းဖမ်းဆီးထားပါတယ်။